စကိုင်းတိုင်းကဏီမြို့ကင်းရွာအနီးချင်းတွင်းမြစ်ထဲမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီနေ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဥပိုင်လုပ်ငန်းရဲ့ရန်တင်ဆောင်လာတဲ့တင်းမောနဲ့လုံခြုံရေးလိုက်လာတဲ့တင်းမောတွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီးလုံခြုံရေးလိုက်လာတဲ့တင်းမောကိုဒေသခံတွေဘက်ကနှိမ့်မြှုပ်လိုက်ပြီးလက်နက်တွေကိုလည်းသိမ်းယူလိုက်တယ်လို့ဆိုပါတယ်။ဒီဖြစ်စဉ်အပြီးအနီးနားကကြေးရွာတွေမှာလည်းရွာသားတွေထွက်ပြေးနေရပါတယ်။ဒီကြောင်ပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
စစ်တပ်ပိုင်ဥပိုင်လုပ်ငန်းကြီးရဲ့ခန်းဒီမြို့မှာရှိတဲ့တပ်ထုတွင်းလေးစီကိုပို့ဆောင်မှုရန်တွေတင်ဆောင်လာတဲ့တင်မောကိုဒီကနေ့မနက်ပိုင်းမှာဒေသခံတွေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ရန်တင်တင်မောနဲ့အဲ့ဒီတင်မောအတွက်လုံခြုံရေးလိုက်ပေးတဲ့တင်မောစုစုပေါင်း2စီးကိုကဏီမြို့ကင်းရွာအနီးချင်းတွင်းမြစ်ထဲမှာဒေသခံတွေကတိုက်ခိုက်ခဲ့ကြတယ်လို့ပြောတာပါတိုက်ခိုက်မှုအတွင်းလုံခြုံရေးပါလာတဲ့တင်မောကိုနှိမ့်မြှုပ်လိုက်ပြီးစစ်ကောင်စီဘက်ကလက်နက်တွေကိုလည်းသိမ်းယူခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတူက VOA ကိုပြောပါတယ်
။ငန်းအိတ်တွေတင်းဆိုတဲ့အဲ့ဒီရင်မှာသူကရှေ့ကနေဒီနယ်တုံးနေပြည်နဲ့ရှေ့ကင်းအနေနဲ့တပ်ဖွဲ့ဝင်50ပါတဲ့စစ်ကောင်စီတပ်ဖွဲ့ကြီးလုံလုံရေးလိုက်အဲ့ဒီလုံလုံရေးလိုက်ဖြစ်တဲ့တပ်ဖွဲ့ဝင်50ကိုလည်းသူထုတ်ပြုတ်လိုက်တာထုတ်ပြုတ်လိုက်တဲ့အချိန်မှာဒီလည်းမြုပ်ညွာရေထဲမှာမြုပ်တော့တာဆိုတော့သူကလည်းတိခတ်နိုင်တော့မရှိဘူးတချို့ကလည်းလက်နဲ့တွေကိုတပြင်းဟိုကရေထဲကိုထိုးချလိုက်တယ်စစ်ကောင်စီရဲ့ဝင်ငွေတစ်ခုဖြစ်တယ်အဲကျွန်တော်တို့ဥပိုင်ကုမ္ပဏီကတောင်းတဲ့ရန်လေးအဲရန်လေးကိုကျွန်တော်တို့ဟိုကိုဟုတ်ကဲ့အဲ့ဒီအိတ်တွေကိုကျွန်တော်တို့ခန်းလေးဘက်ကိုပို့တာပါဟုတ်အဲ့အဲ့တရင်ကြားလို့မို့ကျွန်တော်တို့ဒီလူတွေကိုမြကန်းပြန်တန်းတက်လန့်ပြီးတော့အဲ့နေရာယူဖို့နေထားကောင်းမဲ့နေရာနဲ့အတင်းယူဖို့အဲ့လိုမျိုးကျွန်တော်တို့ချိန်ဆက်ပေးတယ်ပြီးတဲ့အတိုင်းပဲကျွန်တော်တို့ဟိုရေချောင်းမှာအဲ့လိုမျိုးလုံလိုက်တဲ့ခါမှာအခုလိုမျိုးဖြစ်သွားတယ်အခုသူတို့ဘက်ကကျွန်တော်တို့ဟိုရဟိုပေါ့နော်လင်းနဲ့လဲရလိုက်တယ်သူတို့ဘက်ကရတဲ့လင်းနဲ့နဲ့နောက်တစ်ကြော့ပြန်ပြီးတော့သူတို့ကိုပြန်ပစ်တယ
်ဒီကနေ့မနေ့အစောပိုင်းကဖြစ်ခဲ့တဲ့ပစ်ခတ်မှုမှာစစ်ကောင်စီဘက်ကအနည်းဆုံး10ဦးထက်မနည်းသေဆုံးတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်အဲ့ဒီသေဆုံးမှုရေတွက်နဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုနိုင်ပါဘူးစစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ကြေးရွာတွေဘက်ကိုပစ်ခတ်ခဲ့ပါတယ်။ကင်းရွာနီးမှာအဲ့ဒီတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ကင်းရွာကရွာသားတွေအပြင်ချောင်းမဲချတဲ့ရင်းရွာကြေးရွာကရွာသားတွေဟာနီးစပ်ရာတောတွေမှာထွက်ပြေးခွာလုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရင်းရွာရွာသားတူကအခုလိုပြောပါတယ်
။အခုရင်ကျွန်တော်တို့တော့မှဒါတောတွေပုံနေရတာ။အခုခုနကတည်းကပြုံးတုံးရှိပြီးလက်နက်ကြီးကနေရောကျွန်တော်ထင်တာပေါ့ဗျာ။ကျွန်တော်တို့ရွာကဟိုလိုပြအဲ့လိုဖြစ်တယ်ဆိုတော့ကျွန်တော်တို့ကမြစ်တစ်ဖက်ကမှဒါပေမဲ့ကျွန်တော်တို့ကမိတာတော့ဗျာအဲ့ဘက်နဲ့မိတာဆိုကုန်းလမ်းကျောလည်းရှိတာဒီပိုင်းပေါ့အားကြောင့်ကျွန်တော်တို့ရွာနေရဲတော့ထွက်ပြေးနေကြတယ
်ဒါပြင်စကိုင်းတိုင်းမုံရွာယာကြီးကလေးဝလမ်းပိုင်းမှာလည်းစစ်ကောင်စီတပ်ရဲ့ကားနှစ်စီးကိုဒေသခံတွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောသလိုချောင်းမရွာနဲ့ကဏီမြို့အကြားတမင်ချံကြီးရွာအနီးမှာလည်းဒေသခံတွေနဲ့စစ်ကောင်စီတပ်တွေဒီကနေ့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ